2015ခုနှစ်ဗာဒီတို့တို့ရေကောက်ွဲတွေအသက်16နှစ်ပြည့်မဲဇာနာရှင်စီးဟာရက်ကွက်ကမရှိဖက်ွဲရုပ်တွင်ဇလင်းရဲ့တီတီကျော်ညာကတ်ထားရှိပြီဖြစ်သည့်တွင်လာရောက်ကြည့်ကြည့်ဆောင်ရွက်ကြပါရဲ့
လာမယ့်နိုဝင်ဘာလ8ရက်နေ့မှာပြုလုပ်မဲ့ရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်အခြေခံမဲစည်းရင်းမှာမိမိတို့ရဲ့အမိပါမပါတွားရောက်ကြည့်ကြည့်စစ်ဆေးကြဖို့မြကျိနာမျိုးကရက်ွက်တွေထဲအတိပေးကြညာနေတာဖြစ်ပါတယ်။ကချင်ပြည်နယ်ကမြို့နယ်ပေါင်း16မြို့နယ်မှာမဲယုံပေါင်း800ကျော်ထားရှိမှာဖြစ်ပြီးစက်တင်ဘာလ14ရက်နေ့ကထုတ်ပြန်တဲ့အခြေခံမဲစည်းရင်းတွေအရဆန္ဒမဲပေးခွင့်ရှိသူစုစုပေါင်း 9,900 ကျော်ရှိပါတယ်။ဒါပေမဲ့လည်းအသက်16နှစ်ပြည့်ပြီးမဲပေးနိုင်ခွင့်ရှိတဲ့မဲဆန္ဒရှင်ပြည်သူတွေဟာသူတို့ရဲ့တက်ဆိုင်ရမဲဆန္ဒနယ်မြေတွေမှာကိုယ်စလဲလောင်းဗနယ်ဥက္ကုရွေးချယ်ရမှန်းမသိကြပါဘူး။တချို့ဆိုအခုချိန်ထိမဲစင်းရင်မှာနာမည်ပါမပါကိုမကြည့်ရသေးဘူးလို့ပြောကြပါတယ်။အခြေခံအဖြစ်ကချင်ပြည်နယ်ကမဲဆန္ဒနယ်မြေတိုင်းမှာမဲပေးနိုင်သူတဦးဟာအမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်နယ်လွတ်တော်တွေအတွက်မဲဆန္ဒရှင်တဦးဟာလွတ်တော်ကိုယ်စလဲ3ဦးကိုရွေးချယ်ရမှာဖြစ်ပါတယ်။အဲ့ဒီမှာသတိထားရမယ့်အချက်တစ်ခုကဆန္ဒမဲပေးသူဟာရှမ်းဗမာလီစုရဝမ်စတဲ့တိုင်းရင်းသားတမျိုးမျိုးဖြစ်နေရင်မိမိတို့မျိုးနွယ်စုတစ်ခုချင်းစီရဲ့တိုင်းရင်းသားရဲ့ရောင်ဝန်ကြီးအတွက်နောက်ထပ်မဲတမဲကိုထပ်ပေးရမှာဖြစ်ပါတယ်။ဒါကြောင့်ရှမ်းဗမာလီစုရဝမ်တိုင်းရင်းသားတွေဟာမဲလီမဲပေးကြရမှာဖြစ်ပါတယ်။ကျန်တဲ့တိုင်းရင်းသားမဲဆန္ဒရှင်ပြည်သူတွေကတော့သုံးမဲပေးရမှာဖြစ်ပါတယ်။လက်ရှိအချိန်မှာမဲဆန္ဒရှင်ပြည်သူတွေဟာသူတို့ရဲ့မဲဆန္ဒနယ်မြေတွေမှာကိုယ်စလဲလောင်းဗနယောက်ကိုမဲပေးရမယ်ဆိုတာအထေချာမသိရှိသေးဘူးလို့ရွေးကောက်ပွဲမဲပေးခြင်းနဲ့ပတ်သက်တဲ့အသိပညာပေးလုပ်ငန်းတွေကိုဆောင်ရွက်နေသူကိုဖြုတ်ကိုတင်းလွင်ကပြောပါတယ
်။မဲဗနယ်မဲပေးရမလဲဆိုတဲ့ဟာကတော့တော်တော်လေးမသိကြတာပိုများလိမ့်မယ်ပေါ့။ကချင်ပြည်နယ်မှာကျတော့ကျွန်တော်တို့တိတ်အားမရတာတကူကဒီလှုပ်ရှားမှုနဲ့တလူပဲမဲဆန္ဒရှင်ပညာပေး။ဟိုသူ့အဖွဲ့ကုအဖွဲ့လေးလှုပ်ကြပြီမဲ့ lunch မှုမရှိဘူးပေါ့အဲ့ဒီဘောမျိုးပေါ့။နောက်ဒီပြည်နယ်မှာရှုပ်တယ်။ဘာရှုပ်တယ်လဲဆိုလို့ရှင်တိုင်းရင်းသားရေးရဝန်ကြီးတွေဝန်ကြီးလေးနေရာအတွက်ဆိုတဲ့အခါကျတချို့လူတွေကကျတော့ဟိုလွတ်တော်300အတွက်ပဲပေးရမယ်တချို့လူတွေကတိုင်းရင်းသားဝန်ကြီးတွေပါပေးရမယ်ဆိုတော့၄မျက်ဖြစ်သွားတယ်အဲ့ဒါလေးတွေကကျွန်တော်တို့ကပြန်ရှင်းပြဖို့လိုလာတယ်ဗ
ျမဲဆန္ဒရှင်ပြည်သူတွေရဲ့လာမယ့်ရွေးကောက်ပွဲမှာဆန္ဒမဲပေးရင်းနဲ့ပတ်သက်ပြီးသူတို့ရဲ့စိတ်ပါဝင်စားမှုကိုတည်ရှိနိုင်ဖို့ဝိုင်းမုံမြို့နယ်အင်းလေးကြည်ရွာကစီတိုဟူးလုပ်ဖို့ပန်းကပီချိတ်နေတဲ့အိမ်တအိမ်မှာမေးကြည့်ရမှာမဲပေးဖို့စိတ်ဝင်စားတာမတွေ့ရပါဘူးစောင့်ဝတ်နေရတဲ့လုံပတ်နေရတာကြောင့်ရွေးကောက်ပွဲမဲပေးရင်းနဲ့ပတ်သက်ပြီးအများစုကနားမလည်ကြဘူးလို့ဝိုင်းမော်မြို့နယ်နောင်စီဘောရွာသူဒေါ်နန်းအေမီကပြောပါတယ
်နောင်စီဘောရွာထဲမှာရှိရလို့ကျွန်တော်ဘယ်လိုပြောဆိုတက်လုံလက်စားတဲ့အကြောင်းလဲနိုင်ငံကြီးအကြောင်းကိုတိတ်နားမလည်ခါကြောင်းလဲသူကဒီနေ့မဲပေးမယ်ဆိုလို့ရှင်တချို့ကကျွန်တော်မဲပေးတဲ့နေရာမှာကျွန်တော်သွားမှအမှန်ချစ်တဲ့နေရာဆိုလို့ရှင်တချို့ကချစ်တဲ့နေရာမှာချစ်ဘူးတချို့ကကျွန်တော်အမှန်ချစ်တဲ့အစည်းကြော်ဝါလူလည်းရှိတယ်ဘယ်လိုလဲနားမလည်ခါကြောင်းအမျိုးလည်းရှိတယ်ပါတီပေးရတော့ဒီပါတီကပါကိုတက်ဘလို့လဲဆိုတာနားမလဲသူကပုံများလို့ကျွန်မမြင်တ
ယ်။နိုဝင်ဘာလမှာရွေးကောက်ပွဲပြုလုပ်မှာကိုသိရှိပေမဲ့လည်းမဲဗနယ်မဲထဲရမှာကိုမသိရှိကြောင်းနဲ့အခြေခံမဲစင်းင်းမှာသူမရဲ့အမိပါမပါကိုလည်းအခုချိန်ထိသွားမကြည့်ရသေးဘူးလို့မြကျင်းနာမျိုးဂျာရာပါတီရောက်ကွက်မှာနေထိုင်တဲ့ဒေါ်မနာနင်ကဝက်ဆာဆင်းနေရင်းနဲ့ပြောပြပါတယ
်။တော့ဆိုတော့တော့အဲ့လိုမျိုးအဲမဲဆန္ဒရဲ့တဲ့မိရဲ့အတွက်တိတ်ပြောတဲ့အေဟာတိတ်မရှိဘူးပေါ့သူတို့ကဒီနေ့တော့အမေထည့်ရမယ်ဆိုရင်တားထည့်ရတာပဲရှိတယ်အခုမဲကဘယ်လိုထည့်ရမယ်အဲဘယ်လိုလုပ်ရင်ကောင်းတယ်ဆိုတာတွေတအားကြည့်တရလူတွေကတော့အစိုးရဝန်ထမ်းလည်းမရှိဘူးဆိုတော့တော့ပညာတတ်လည်းမရှိဘူးဆိုတော့အဲ့ဒါတွေပြောတဲ့လူကမရှိဘူးဆရာဒီကရွာလူတွေကကြတော့ခုနိုဝင်ဘာရောက်ရင်မဲထည့်မယ်မဲထည့်တဲ့အခါကျရင်ဘယ်ဖွဲ့ကကောင်းတယ်မကောင်းဘူးဘယ်နိုင်ငံနဲ့လူမျိုးအတွက်ဘယ်အဖွဲ့ကဘူကောင်းအောင်လုပ်လာမယ်ပေါ့နော်ကောင်းတဲ့လူကိုရွေးရမယ်အဲ့ဒါပဲတည်တယ်ဆရာ
ကချင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်နေရာ90အတွက်ကိုယ်စားလှယ်လောင်းအယောက်900ကျော်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးပါတီအသီးသီးကကိုယ်စားလှယ်လောင်းတွေဟာအခုလ8ရက်နေ့ကစပြီးမက်ဆွယ်စည်းရုံးမှုတွေပြုလုပ်နေကြပြီဖြစ်ပါတယ်လာမယ့်နိုဝင်ဘာ8ရက်နေ့မှာပြုလုပ်မယ့်အထွေထွေရွေးကောက်ပွဲမှာမြန်မာနိုင်ငံလူဦးရေတန်း90ကျော်ရှိတဲ့အထက်ကတန်း30ကျော်မဲပေးနိုင်ခွင့်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ကချင်ပြည်နယ်မှာတော့လူဦးရေ 13.6 တန်းကျော်ရှိပြီးမဲပေးနိုင်ခွင့်ရှိသူအရေအတွက်ဟာ9သိန်းကျော်ရှိပါတယ်ခင်ဗျာ